တနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား9,949ယောက်ကိုပြစ်ဒဏ်ကနေလုံခြုံရေးသာခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီနေ့ဩဂုတ်လ1ရက်နေ့မှာကြေညာလိုက်ပေမဲ့ဒီအထက်ကအမှုငယ်တွေသာအများဆုံးပါရှိပြီးနိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်ကျနေသူတွေမဆိုးတလောက်သာပါတယ်လို့လူအခွင့်ရေးရှင်းနေတချို့က VOA ကိုပြောပါတယ်ဒီနေ့လွတ်ပေးလိုက်သူတွေထဲမှာထောင်ဒဏ်2နှစ်3နှစ်ချမှတ်ခံထားရတဲ့905ကကြီးနဲ့52ကာကြီးလိုအမှုတွေသာအများဆုံးပါကြောင်းအကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွတ်တော်ရှေ့နေတဦးက VOA ကိုပြောပြပါတယ်
။ဗာနိုင်ငံရေးအကျဉ်းသားပါတော့ပါနေတဲ့အတိုင်းနဲ့ရင်းနှီးချေကြတဲ့သူတွေတော့ပါအောင်သူတို့ကလေလွတ်တာနေလူတွေလောက်ကိုပဲလေလွတ်တာသိလား9,000ကျော်ကြီးရှေ့က4,000ကျော်ကြီးအဲ့လိုမျိုးတွေကသူတို့အတိအကျလာလွတ်ခဲ့တယ်ဆိုလို့ချင်းနိုင်ငံရေးအကျဉ်းသားဆိုရှိမှလောက်ဟုတ်တော့ဘာလို့လဲဆိုအထက်ထဲမှာနှိမ့်ချိန်လာများကြတဲ့သူများကြီးတွေရှိသေးတယ်လေအခုဆိုလို့ရှိရင်နှိမ့်ချိန်ကြတဲ့သူတွေကလုံးဆိုင်ယာဝတီထောင်လို့တရက်ထောင်လို့ဒီတိုင်းကြီးလို့အဲ့တော့အကုန်လုံးရှောက်ချွေးလိုက်ပြီလေအဲ90မြ51ခန်းငယ်အဲ့ဒါတွေနဲ့ပေါ့
နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ရဲ့ဇူလိုင်31ရက်ထုတ်ပြန်ထားတဲ့စာရင်းအရဆိုရင်နိုင်ငံရေးအကျဉ်းသား19,933ယောက်ဟာအကျဉ်းထောင်တွေထဲမှာလက်ရှိရှိနေဆဲဖြစ်ပါတယ် AAPBC စရင်မပေါက်သေးတဲ့နိုင်ငံရေးအကျဉ်းသားတွေအများအပြားရှိနေတဲ့အတွက်ဒီအရေးအတွက်တည်းလဲပိုများနိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကခန့်မှန်းထားပါတယ်ကိုဗစ်ကာယောဂါဆဖြစ်တဲ့အချိန်ကလေးကဒီနေ့အချိန်အထိတနိုင်ငံလုံးကအကျဉ်းထောင်တွေမှာထောင်ဝင်စာတွေးခွင့်ပိတ်ပင်ထားတာ3နှစ်နီးပါးရှိပြီဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းတဲ့အချိန်မှာကိုဗစ်ကာယောဂါကြောင့်ဆိုတဲ့ခေါင်းစဉ်အောက်မှာပဲအကျဉ်းထောင်အဲ့တွေ့ခွင့်ကိုဆက်ပြီးပိတ်ထားခဲ့တာပါအကျဉ်းထောင်တွေထဲမှာလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့ကြားနေပေမဲ့အခြေအနေမှန်သိဖို့ခက်ခဲတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးက VOA ကိုပြောပါတယ်အကျဉ်းထောင်လက်ဆွဲဥပဒေအတိုင်းလိုက်နာနေတဲ့ဆိုရင်အကျဉ်းသားတွေရဲ့အခွင့်အရေးအတွက်အနည်းဆုံးတစ်လကိုတစ်ချိန်လောက်မိသားစုဝင်ဆွေမျိုးသားချင်းတွေနဲ့တွေ့ခွင့်ပေးရမယ်လို့သူကပြောပါတယ်
အဲ့ဒီကမြင်ရတဲ့အခါမှာကိုသားသမီးရဲ့အခြေအနေကိုမသိရတော့ဘူး။အပြည့်ပြည့်မှန်းတော့မှာတလားလောက်နေမှသိရတယ်မိသားစုကသိနေတဲ့အခါမှာနောက်တစ်ချက်ကကျွန်တော်အချင်းသားလေးမှာကအချင်းထောင်ထဲမှာအားလုံးပိတ်နေရတယ်။ကိုရဲ့မိသားစုနဲ့ပြည့်ချင်ရပြီ။အဲကျွန်တော်အချင်းသားလေးမှာခံစားနေတယ်ပြင်မမှုတယ်ရောကြရတယ်လို့အဲ့တွက်လည်းကိစ္စဆက်မှာအချင်းသားလေးကိုမိသားစုနဲ့ပြည့်ခွင့်ပြည်ဝင်ကြံ့ထားပေးရလို့အချင်းသားညှော်လင့်နေတယ်ညှော်လင့်ရဖြစ်တယ်ကကျွန်တော်တို့အချင်းသားတွေမှာလည်းအချင်းသားတွေနဲ့တောင်းဆိုနေတယ်ဒါပေမဲ့အချင်းဦးကြီးကဘယ်လိုမှလက်မခံဘူးပေါ့ဗျာ။ကိုဗစ်ကိုပဲကြောင်းပြရတယ်လူတွေကြောင်းပြရနေတယ်ပိတ်ထားကြတာပေါ့တောက်သူတွေကဆို2021အရှေ့ရှေ့လာဒီနယ်လေးဥပုထောင်သူမှုကြီးချင်းနေကြရတယ်ဒါအိမ်နဲ့အတွေ့အကြုံကြီးတောင်းနေကြတာပေါ့လေအဲ့ဒီကပေါ့
ထောင်ဝင်စာတွေးခွင့်ရရေးလှုပ်ရှားမှုတစ်ခုကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဇူလိုင်31ရက်နေ့ကစတင်လှုပ်ဆောင်ခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကတော့အခုအချိန်မှာမြန်မာနိုင်ငံအကျဉ်းထောင်တွင်းကအခြေအနေတွေကိုစောင့်ကြည့်တုံ့ပြန်တာအားနည်းကြောင်းလဲသူကပြောပါတယ်။2023ခုနှစ်မေလ21ရက်နေ့ကမြင်းချံတောင်ကနိုင်ငံရေးအကျဉ်းသား80ကျော်ကိုချင်းမြန်တရင်ခမရဆက်ခွန်ကခေါ်ထုတ်ပြီးရိုင်းနှက်တာတွေလုပ်ကြတဲ့ကနိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR တို့ကို PRP တောင်းဆိုခဲ့ကြောင်းကိုတိုက်ထွန်းကပြောပါတယ်။ဒီအထဲမှာတေဆုံးသူတွေရှိခဲ့တယ်လို့ထောင်ပြောင်းရွှေရင်ပျောက်ဆုံးနေတဲ့သူတွေလည်းရှိတယ်လို့သူကပြောပါတယ်
။ဒါနဲ့ကဒီနေ့ကျတော့ဒါဟိုသူကတော့စိတ်မကျင်ရလည်းမဟုတ်တွေ့ရအောင်ပေါ့။ဒါပေမဲ့ IDR နဲ့တော့သူအဲဒါကိုရကော့ယူထားပါတယ်။သူတို့ဒီနေ့စိုးရိမ်နေတယ်မှာလည်းရအောင်ဆက်တွေ့မှုရတယ်ဆိုတော့တောင်းတဲ့ချက်တခုတော့ရခဲ့တယ်လို့။အာမီလာ21ရက်နေ့မှာဒီသူတို့ခေါ်ထုတ်ခံရတဲ့ဒီကအခုဆိုရင်ဒါတရက်ထောင်လို့မကွေးထောင်လို့ကြောင်းသွားရပြီပေါ့နော်။ဒါနဲ့အဲသူတို့ရဲ့ပတ်သက်တဲ့အခြေအနေတော့ဘာမှခက်မလာဘူး။အော်အဲ့တော့ကျွန်တော်ညနေအောင်ရောင်းမယ်လို့ခေါ်ပါလို့ဆိုတော့ကျွန်တော်ရထားတဲ့ဒေတာတွေက14ရောက်အဲစီးရင်းရထားတဲ့ဒေတာ12ရောက်ဖြစ်နေပြီပေါ့ဗျာအဲ့လောက်တိုင်းတာကဖြစ်တာတော့မှဒါနိုင်ငံသားအနေနဲ့ ICRC အနေနဲ့ရောဒီလိုတင်ရတဲ့ထုတ်ပြန်တာကိုမတွေ့ရသေးဘူးကျွန်တော်ကမြန်မာနိုင်ငံရဲ့အထူးဆောင်တွေနိုင်ငံသားမဲ့နေတယ်လို့ကျွန်တော်ထင်တယ်ဗျာ
ဒီနေ့ဩဂုတ်လ1ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲဆိုထားတဲ့ပြစ်မှုတချို့ကိုစစ်ကောင်စီကလွတ်ငြိမ်းခွင့်ပြုလိုက်တယ်လို့နိုင်ငံတော်အကျဉ်းထောင်တီတီကအကျဉ်းသူအကျဉ်းသား9000ကျော်ကိုလူငိမ့်ချမ်းသာခွင့်ပြုလိုက်ကြောင်းကြေညာပေမဲ့နိုင်ငံရေးအကျဉ်းသားအများစုပြန်လွတ်မလာတဲ့အပေါ်လူအခွင့်အရေးသမားတွေကတော့ဝေဖန်နေကြပါတယ်။ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးပြစ်မှုရှော့ပေါ်ပေးတယ်ဆိုတာမှလည်း အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခံရတဲ့အထက်ကအမှု9မှုနဲ့ထောင်ဒဏ်6နှစ်ကိုသာလျှော့ပေါ်ပေးတာဖြစ်ပြီး28နှစ်ဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်အလားတူဥဝင်းမြင့်နဲ့ပတ်သက်လို့လည်းအမှု2မှုအတွက်ထောင်ဒဏ်6နှစ်သာလျှော့ပေါ်ပေးတာဖြစ်ပြီး8နှစ်ကြာရှိနေပါသေးတယ်ခင်ဗျာ